ဤနေ့အတွင်းစဘာပေါ်ချိန်မှာတော့စံကုန်တယ်တွေကအစိုးရတတ်မှတ်ထားတဲ့စဘာစည်းထက်နှိမ်ပြီးတော့ဝယ်နေကြလို့အရှုံးပေါ်နေတဲ့ဘကိုးတိုင်းကလယ်သမားတွေဟာဒီကနေ့မှပဲဇီးကုံမြို့မှာလူအင်အား900ကျော်နဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။စဘာစည်းကြလို့အစိုးရဘန်ချင်းငွေပြတ်မဆက်နိုင်ကြတဲ့လယ်သမားတွေဟာရက်တီဖို့ခက်ခဲလာတာကြောင့်အစိုးရကဂျာဝင်ကူညီဖြည့်ရှင်းပေးဖို့ကိုလည်းလယ်သမားအဖွဲ့အစည်းတွေကတောင်းဆိုကြပါတယ်။ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
အစိုးရသတ်မှတ်ထားတဲ့အခြေခံစဘာစည်းတင်း105,000နှုန်းနဲ့ကုန်တယ်တွေကဝယ်ယူပေးဖို့ဈေးနှိမ်ဝယ်ယူရတဲ့ကုန်တယ်တွေကိုလုံးမရှိကြောင်းကြွေးကြော်ပြီးဘကိုးတိုင်းတာဝတီ KI ကလယ်သမားတွေဟာဒီနေ့မတ်လ24ရက်မှာအင်အား900ကျော်နဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုလိုက်တာပါ။တေကကုန်ကြမ်းဈေးကျပ်3သိန်းခွဲရှိလို့အခုလိုကုန်တယ်တွေပေးရဈေးတိုင်းဆိုရင်လယ်သမားတွေကအရှုံးပေါ်နေတဲ့အတွက်အခုလိုစုဝေးပြီးတောင်းဆိုလိုက်တာလို့ဘကိုးတိုင်းတာဝတီ KI ဈေးကုန်မြို့နယ်လယ်သမားဒေါ်မာလာအောင်ကပြောပါတယ်
ဆန္ဒမအတင်းကြောင့်လည်းအစိုးရပေါ်အစိုးရအနေပြီးတော့တက်မှတ်ပေးချတဲ့ဟို5သိန်းသုံးအကူမွေရဆိုပြီးတော့လေ4သိန်း2ပေါင်းနဲ့ပဲဝယ်သွားတယ်အခုဆိုလက်ရှိ4သိန်းတပါမှရှိတယ်လေပြင်ပြီးခဲ့နေက6သိန်းလေ6သိန်းဟိုဒီဆက်လက်တွေနဲ့ပဲဝယ်တာလေခုနှစ်ကအရန်6နေတဲ့ဥစ္စာတော့သူကပေါင်50အစွန်းတက်တပေါင်းပို့ပေးပြီးတော့ဝယ်သွားတာကိုမယ်ပွဲသားတွေရဲ့အောက်မှာတစ်ခါလဲဟိုဒုက္ခအရန်ငယ်ကြီးကျယ်ရောက်နေလို့လေဟိုအရင်ရက်ကဆိုဝယ်မဲ့လူမရှိတော့ဒီတိုင်းနေထားပြီးတော့အရင်အလုပ်သမားတွေနဲ့နေဆန်းကားတွေပေးရတာပေါ့နော်ဘလို့မှလည်းတောက်ခံရဲ့ဟိုအင်းအားလည်းမရှိဘူးပေါ့မရှိတော့အကုန်လုံးရောင်းရတာပေါ့နော်သူတို့ပြည့်တဲ့ဈေးနဲ့ပဲလူတွေသမားတွေကအရှုံးနေရအရင်ပေါ်နေတို့လေခုနေတို့ပဲအဲ့လိုဆန္ဒဟိုထုတ်ဖော်ပြတာပေါ့အာ
စဘာစိတ်တင်းတရာကိုကြက်၅သိန်းအနေဆုံးထားပေးဝယ်ဖို့စံစဘာအသင်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တော့အခြေခံဈေးတိုင်းပဲပေးဝယ်ရမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်ဒီနှစ်အတွက်အခြေခံစိတ်သတ်မှတ်ချက်မထုတ်ပြန်ရသေးပေမဲ့အဲ့ဒီဈေးတိုင်းပဲပြင်ပမှာသတ်မှတ်ချက်ရှိနေရပါလယ်သမားအားလုံးနှိပါဟာအစိုးရဘန်ချင်းငွေနဲ့မလွတ်ကင်းကြပါဘူးဈေးကြရတဲ့အတွက်အယောက်ရီတိုင်းမှာလည်းလယ်သမားတွေကအခက်အခဲရှိနေပြီးအစိုးရရဲ့ຫນွေစဘာချင်းငွေကိုကြည့်အောင်မဆက်နိုင်လို့မိုးစဘာချင်းငွေထပ်ထုတ်ဖို့ကလည်းမဖြစ်နိုင်ကြောင်းအယောက်ရီတိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်းရင်မှုဦးအေးတောင်က VOA ကိုပြောပါတယ
်ကြရကြရဒီအယောက်ရီမှာလည်းကြရကြရတာဆိုအခုဆိုရင်၄သိန်း၅တောင်၄သိန်း၆တောင်အဲ့ဒီတော့ပဲရှိတယ်ကြည့်တာပေါ်တဲ့အခက်အခဲရှိနေတယ်။နောက်ဒီမိုးစဘာပြန်ချဖို့ဆိုတော့ဒီမိဒီယာလုံကငွေတွေလိုအပ်နေတာပေါ့။ကြွေးမဆနဲ့တော့ဆိုတော့ငွေထုတ်ဖို့လည်းအခက်အခဲရှိတာမယ်။နောက်အပြန်ချရတဲ့ဟာတွေလိုလိုတော့ပေါ့ဗျာလယ်သမားကတော့ကြည့်ရတာဘူးမလို့တော့
။ဘကိုးတိုင်းကလယ်သမား3သိန်းကျော်အတွက်300သီစာချင်းငွေကြက်ငွေ334ဘီလီယံ3ချိန်ခွဲပြီးဘကိုးတိုင်းလယ်ယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေထားပါတယ်။ဒီလိုအခက်အခဲတွေမျိုးမျိုးကြောင့်ချေထားတဲ့ငွေတွေကိုထောက်ဝက်လောက်ပဲပြန်ရသေးကြောင်းဘကိုးတိုင်းလယ်ယာဖွံ့ဖြိုးရေးဘဏ်မန်နေဂျာဦးသိန်းထိုက်က VOE ကိုပြောပါတယ်
။ထောက်ဝက်လောက်ပဲဟုတ်တယ်အခုလောလောဆယ်ကကျွန်တော်တို့ချေထားတဲ့ငွေရဲ့ထောက်ဝက်လောက်ပဲပြန်ရသေးတယ်90ရာနှုန်းကျော်လောက်ပဲပြန်ရသေးတယ်။အကြောင်းမျိုးမျိုးရှိတာပေါ့နော်။ရည်ရွယ်လို့မမှန်လို့ဒီနေ့အထွက်ချော်တာရှိတာပေါ့တချို့ကြတော့လေဒီနေ့ဈေးနှုန်းနဲ့ပြန်ရောတဲ့ဟိုဟာနဲ့သူတို့ရင်းရတဲ့ဥစ္စာနဲ့ပေါ့နော်ဟိုတွက်ချင်မကြိုက်တာလေးလည်းရှိမှာပေါ့
လေသမားတွေဟာနိုင်ငံခြားဈေးကွက်အလားအလာရှိရဲ့ပဲမျိုးစုံကိုမနေ့ကစမ်းပြီးစိုက်ကြပေးမယ်လေပဲစိတ်ကအိန္ဒိယမြန်မာကုန်သွယ်ရေးမူဝါဒအပြောင်းလဲကြောင်းဈေးကောက်မရခဲ့ပါဘူးဒါကြောင့်လေသမားတွေဟာဒီနှစ်မှာစဘာကိုပြန်စိုက်လာကြရတဲ့အတွက်စဘာအထွက်များနေရဖြစ်ပါတယ်မြန်မာအစိုးရကပြပဆန်တင်မိုးနိုင်ဖို့ကြိုးပမ်းနေပေမဲ့အဓိကကုန်သွယ်ဘက်နိုင်ငံတရုတ်နိုင်ငံရဲ့စံဝယ်ယူရေးမူဝါဒအပြောင်းလဲရေးကြောင်းမြန်မာစံတင်မိုးမှုက2018ဘဏ္ဍာနှစ်မှာတိတိတသာကျခဲ့ပါတယ်မြန်မာကနေတရုတ်ယူနန်ပြည်နယ်တွေကိုစံတန်းချိန်2တန်းကျော်လောက်နေဆက်ကနေနှစ်စဉ်တင်ပို့နေရပါဒါပေမဲ့လည်းဒီလိုနေဆက်ကနေတင်ပို့နေတဲ့မြန်မာစံတွေကိုတရုတ်ကုန်တွေကတရားမဝင်လမ်းကြောင်းကနေအခွန်ရှောင်ဝယ်ယူနေရကြောင်းဒါကိုဟန်တားရဲ့အနေနဲ့တရုတ်အစိုးရကနေဆက်ကုန်တွေကိုပိတ်ပစ်လိုက်ပြီးရန်နောက်ပိုင်းမှာမြန်မာစံတွေအဝယ်ကျဆင်းသွားတာဖြစ်ပါတယ်နေဆက်ရောင်းဝယ်နေတာပို့ကုန်ကြဆင်းတာတွေကြောင့်စံစည်းကွက်တိတိတသာထိခိုက်နေရတဲ့အပေါ်မှာအစိုးရကပါဝင်ကူညီပေးဖို့ကုန်တယ်တွေကတောင်းဆိုထားပါတယ်။ຫນွေစဘာစည်းကြဆင်းနေရကိုတားဆီးနိုင်ဖို့အတွက်အသင်းဝင်ကုမ္ပဏီတွေကစူးစမ်းဝယ်ယူပေးနေတဲ့အကြောင်းကိုလည်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကမေလ17ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။